ထိုင်းနိုင်ငံဘက်မှသူတို့နိုင်ငံသားရေလုတ်သားအရေးအတွက်မလောက်ငါတာကြောင့်မြန်မာနိုင်ငံကနေရေလုတ်သားတွေပေးပို့ဖို့သဘောတူခဲ့ကြပါတယ်။ဒီကိစ္စအတွက်လည်းထိုင်းမြန်မာနယ်စပ်ကော့တောင်းတဲ့ရနောင်းမြို့တွေမှာအလုသမားကပြားနဲ့ပြည်ဝင်ကွင်းထုတ်ပေးတဲ့ဌာနတွေဖွင့်ဖို့လည်းစီစဉ်နေကြပါတယ်။နှစ်နိုင်ငံအလုသမားဝင်ကြီးတွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုသဘောတူစီစဉ်ခဲ့ကြတာဖြစ်ပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဘက်ကရေလုံငန်းတွေမှာအသုံးပြုဖို့အတွက်ရေလုံသား6000လောက်လိုအပ်ချက်ရှိနေတာမို့မြန်မာအလုသမားဝန်ကြီးဌာနနဲ့နေပြည်တော်မှာအောက်ဂုတ်လတွင်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးမှတော့မြန်မာဘက်ကလည်းနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ရေလုံသားတွေစေလွတ်ဖို့အတွက်ဆုံးဖြတ်ခဲ့တာပါဒီအတွက်ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းရနောင်းနဲ့မြန်မာဘက်ကကော့တောင်းဘက်တွေမှာစင်တာတွေဖွင့်လှစ်တော့မှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုသမားတန်ရာရှိဦးစမ်းမောင်ဦးကပြောပါတယ
်ကျွန်တော်တို့ကတော့ဒီလာအကုန်ပိုင်းတော့ပေါ့ဒီလာအကုန်ပိုင်းတော့ကျွန်တော်တို့ကတော့ခွင့်မယ်လို့ကျွန်တော်တို့ကမှန်းထားတယ်ပေါ့နော်စကန်နဲ့ကျွန်တော်တို့ဘက်ခြမ်းကဆီလူစကန်နဲ့ဒီဘက်ခြမ်းကတော့ဟိုအဲ့ဒီ one shot service one shot service ဆိုတာကဟိုလာဝကတို့ရဲတို့အဲ့ဒီကျွန်တော်တို့ DOE တို့ပေါ့နော်အဲ့ကဝတ်ပါမယ်တခါထုတ်ပေးမယ်တခါလေအဲ့ဒီမှာကိစ္စဟောဗောဟိုဗီဇာထုတ်မယ်ဗောအဲ့ဒါကြီးလိုလိုရအောင်လို့လေအဲ့ဒီစင်တာလေးဖွင့်တော့ဗောလေအဓိကကတော့သူကပုံမှန်နဲ့များပုံမှန်သွားနေမှာတော့ MOU နဲ့သွားတဲ့အလုပ်သမားတွေရှင်းမှာဗောနော်အဲ့ဒီမှာမှအခုဖွင့်မယ်တောင်ပိုင်းရဲ့စခန်းကတော့ကျွန်တော်တို့ကဟိုရေလုံသားနဲ့ပတ်သက်ပြီးတော့ပို့ပြီးတော့သူကများမှာဗောတောင်ပိုင်းကတော့ရေလုံသားများတာဆိုတော့လေ
ထိုင်းနိုင်ငံတွင်းမှာရေလုံသားတွေဟာကျွန်းနေတပွဲခိုင်းစေခံရတာရောင်းစားခံရတာအလုသမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်မှုတွေလုပ်ပြီးပိတ်ဆို့မှုတွေလုပ်ဖို့အထိစဉ်းစားခဲ့ကြတာပါဒီအတွက်ထိုင်းအစိုးရကငားလုပ်ငန်းခွင်အခြေအနေဆိုင်ရာသဘောတူချက်အပိုက် C188 ကိုအကောင့်ထဲပေါ်ဖို့အတွက်အတည်ပြုဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်အတိုင်းလိုက်နိုင်ရမယ့်စီမင်းစည်းကမ်းတွေဟာအလုပ်ရှင်တွေပို့လိုက်လုပ်ဖို့ခက်ခဲတယ်ဆိုပြီးအောက်ကုတ်လဇန်းပိုင်းကစပြီးငါးလုပ်ငန်းရှင်တွေကကန့်ကွက်စာတွေတင်ခဲ့ပါတယ်။ထိုင်းအစိုးရအနေနဲ့ဒီစီမင်းစည်းကမ်းတွေအတိုင်းအတည်ပြုမယ်ဆိုရင်တော့ခရိုင်22ခုကငါးဖမ်းလေလုပ်ငန်းရှင်တွေကလေတွေမထွက်ဘဲဆန္ဒထုတ်ဖော်သွားမယ်လို့လည်းပြောဆိုထားပါတယ်။ဒီလိုအခြေအနေကြုံရမယ်ဆိုရင်ထိုင်းနိုင်ငံရဲ့နိုင်ငံသားတင်ပို့နေတဲ့ရေရွက်ပစ္စည်းလုပ်ငန်းတွေဟာလည်းအခက်အခဲကြုံရမှာဖြစ်တယ်လို့ရေလုပ်ငန်းရှင်တွေနည်းနည်းလည်းစီးပွားရေးထိခိုက်နိုင်တာတွေရေလုံသားတွေအနေနဲ့လည်းအလုပ်လက်မဲ့ဖြစ်ရမယ့်အခြေအနေတွေကိုလည်းရင်ဆိုင်ရဖို့ရှိတာပါ။ဒီအခြေအနေတွေအောက်မှာမြန်မာရေလုတ်သားတွေဆေလွတ်တဲ့အခါမှာသူတို့အနေနဲ့အလုတ်သမားအခွင့်အရေးအပြည့်အဝရနိုင်ပါမလားဆိုပြီးမေးတဲ့အခါမှာတော့မြန်မာအလုတ်သမားတန်ရာရှိဦးစမ်းမောင်ဦးကအခုလိုဖြေကြားပါတယ်
။မင်းကြီးရောနေပါနဲ့သူတို့ရေလုံငန်းရှင်များအဖွဲ့ချုပ်ပေါ့နော်။အဲ့ဒီအဖွဲ့ချုပ်နဲ့သူတို့ညှိကြရအောင်။ညှိကြတော့တချို့နေရာတွေမှာ government ဘက်ကလည်းအဲ့ဒီသူတို့ပြောတဲ့ information နဲ့တင်းနဲ့ပတ်သက်ပြီးတော့သူကဖြေလျှော့ပေးတယ်ပေါ့နော်။တချို့နေရာတွေမှာတော်တော်များများတချို့ကဖြေလျှော့ဒါပေမဲ့ဖြေလျှော့ရဲဆိုပေမဲ့သူပြောတဲ့စတန်ဒတ်ကိုရောက်အောင်တော့သူကအချိန်ကာလတစ်ခုတည်းမှာသွားမယ်ဆိုပြီးသူတို့ချင်းချင်းသဘောတူညီမှုကနဦးရထားတယ်ပေါ့နော်သူတို့ချင်းကနဦးရထားပြီးပြီဆိုတော့မှသူတို့ဘက်ကဝင်ကြီးရနေပြီးတော့သူတို့ဘက်ကရရှိတဲ့သူတို့ဘက်ကတော့တာဝန်ယူပါပြီဒါပေမဲ့ဒီပိုင်းဒီပိုင်းတွေတော့ကျွန်တော်တို့ဆက်ပြီးဒီလိုလုပ်သွားပါမယ်ဆိုပြီးတော့ဒါသဘောတူညီမှုရရှိပြီးသွားတဲ့နောက်မှာဒါကျွန်တော်တို့နိုင်ငံကိုတရားဝင်သွားပြီးတော့ဒါနဲ့ပတ်သက်ပြီးတော့စီလူပေးဖို့ပေါ့စီလူပေးဖို့တရားဝင်တောင်းဆိုတာပေါ့နော်တောင်းဆိုတာဖြစ်တဲ့အတွက်တော့အလုံးကဘလို့ကောက်ခဲ့ပြီးမလဲဆိုတော့အလုံးကတော့အလုံးသမားဥပဒေအတိုင်းပဲအလုံးတကယ်တကယ်လုံးကောက်ခဲ့ပြီးမယ်လို့ကျွန်တော်နဲ့သဘောတူထားတယ်ခင်ဗျာ
လောလောဆယ်မှာတော့ထိုင်းနိုင်ငံတွင်းမှာတရားဝင်ခေါ်တရားမဝင်ပါမြန်မာအလုံးသမားပေါင်း3သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခံမှန်းထားပေမဲ့မြန်မာအလုံးသမားတွေကတော့သက်သန်းနှစ်သိန်းသာအထောက်ထားလက်မှတ်တွေလုပ်နိုင်ခဲ့တာပါနေ့စဉ်လဲထိုင်းနိုင်ငံထဲကိုအလုတ်ကင်ရှာဖွေသူတွေအများပြားဝင်ရောက်လာနေသေးလဲဖြစ်ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်